တဘောဘီယန်ရေဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချိုဖောက်တဲ့ဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့အမှုတစ်ခုအတွက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုတက်တည်ဖြစ်ထွက်ဆိုဖို့ဒေါက်ဆန်းစုကြည်ဘက်ကရှောက်ထားတာကိုတရားရုံးကလက်ခံတယ်လို့စုံစမ်းသိရှိရပါတယ်။နေပြည်တော်အထူးတရားရုံးမှာဒီကနေ့ညမာလ9ရက်ရုံးချိန်တွင်ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကဒေါက်တာဇော်မြင့်မောင်ကိုတက်တည်ဖြစ်တင်ခဲ့တာပါ။ဒေါက်တာဇော်မြင့်မောင်ကိုတက်တည်ခေါ်ဖို့ခက်မယ်လို့တရားသူကြီးကပြောပေမဲ့တင်တဲ့တက်တည်စီရင်ကိုတော့လက်ခံလိုက်တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်။ဒေါက်တာဇော်မြင့်မောင်ကတော့မန္တလေးအကျဉ်းချုပ်မှာဖမ်းဆီးခံထားရပြီးသူကိုယ်တိုင်လည်းအမှုတွေရင်ဆိုင်နေရပါတယ်။အပတ်စဉ်အင်္ဂါနေ့တိုင်းကြားနာနေတဲ့တဘောဝဘီယန်ဒရယ်ဆိုင်ရာအမှုနဲ့ရာဇသက်ကြီးပုံမှန်905ခါခွေးနဲ့တရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုစတဲ့အမှုနှစ်ခုမှာတဘောဝဘီယန်ဒရယ်စီမံခန့်ခွဲမှုဆိုင်ရာအမှုကိုပဲဒီကနေ့စစ်ဆေးခဲ့တယ်လို့သိရပါတယ်။905ခါခွေးအမှုကိုတော့နောက်တစ်ပတ်မှစစ်ဆေးမှာပါ။နောက်တစ်ပတ်အနိုမာလာ16ရက်ရုံးချိန်ကျရင်တဘောဝဘီအမှုအတွက်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုနိုင်ခြင်းရှိပြီးနိုမာလာ23ရက်နေ့ကျရင်ဒေါက်တာဇော်မြင့်မောင်ကတက်တည်ထွက်ဆိုမယ်လို့မျှော်လင့်ရပါတယ်။ဒီအမှုကိုဒီဇင်ဘာလ14ရက်နေ့မှာတရားသူကြီးကအမိန့်ချနိုင်တယ်လို့ခန့်မှန်းရပါတယ်။